2024ခုနှစ်ယူရို2024ဘောလုံးပြိုင်ပွဲရဲ့ Quarter Final အဆင့်ဒုတိယနေ့ပွဲစဉ်တွေကိုအင်္ဂလန်နဲ့ Netherlands နိုင်ငံတွေကပြိုင်ဖက်အသီးသီးကိုအနိုင်ရပြီးအကျိုးပိုလိုပွဲကိုတက်တော့ပါတယ်အင်္ဂလန်နဲ့ဆွစ်ဇာလန်ပွဲမှာဆွစ်ဇာလန်က85မိနစ်မှာဥဆောင်ကိုသွင်းယူခဲ့လို့အင်္ဂလန်ကနောက်ကလိုက်ကစားခဲ့ရတာပါဒါပေမဲ့မိနစ်80မှာအာဆနယ်တောင်ပံကစားသမားဆာကာကအင်္ဂလန်အတွက်ချီပါကိုသွင်းယူနိုင်ခဲ့လို့မိနစ်90တွင်တကိုးစီသေးကြပြီးအချိန်ပိုမိနစ်120ထိနှစ်ဖက်ဂိုးမသွင်းနိုင်ခဲ့ကြလို့ပယ်နယ်တီအဆုံးဖြတ်ခံယူခဲ့တာပါပြီးခဲ့တဲ့2020ယူရိုပါဖလားဘောလုံးပွဲမှာအီတလီကိုပယ်နယ်တီအဆုံးဖြတ်နဲ့ရှုံးခဲ့တဲ့အင်္ဂလန်သင်းဟာအခုတစ်ချိန်မှာတော့ပယ်နယ်တီ၅လုံးလုံးဝင်အောင်သွင်းယူနိုင်ခဲ့တဲ့အပြင်ဂိုးသမားကလည်းဆွစ်ဇာလန်ရဲ့ပယ်နယ်တီ၃ခုကာဝယ်နိုင်ခဲ့လို့အင်္ဂလန်ကပယ်နယ်တီ၅ခု၃ခုနဲ့နိုင်ရခဲ့ပါတယ်။နောက်ထပ် quarter final ပွဲစဉ်တစ်ခုဖြစ်တဲ့ Netherlands နဲ့ Turkey ပွဲမှာတော့ Turkey ကပထမပိုင်း35မိနစ်ထဲကဂိုးသွင်းနိုင်ခဲ့ပြီးပွဲချိန်တစ်လျှောက်လုံးနှိပါဦးဆောင်နိုင်ခဲ့ပေမဲ့မိနစ်80နဲ့86မိနစ်တွေမှာ Netherlands အသင်းက2ဂိုးဆက်သွင်းပြီးအနိုင်ယူသွားပါတယ်။အကျိုးဘောလုံးပွဲစဉ်တွေကိုတော့လာမယ့်ဇူလိုင်လ9ရက်နေ့မှာမြူနစ်မှာစပိန်နဲ့ပြင်သစ်ဆက်တင်ကစားကြမှာဖြစ်ပြီးဇူလိုင်10ရက်နေ့မှာတော့ Dortmund မှာအင်္ဂလန်နဲ့ Netherlands တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။